စစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်6ခုလောက်မှာဒီကနေ့ထိစစ်ကောင်စီကလက်နက်ကြီးလက်နက်ငယ်တွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်အရက်သားထိခိုက်ဒဏ်ရာရတာတွေနေမီးလောင်ပျက်စီးတာတွေများလာပြီးဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာပါဒီကနေ့မနက်ပိုင်းမှာလည်းမင်းပြားနဲ့မြောက်ဦးမြို့နယ်တွေမှာစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်အခုလိုပစ်ခတ်မှုတွေကြောင့်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာမှာဆိုရင်ရွာလုံးကျွတ်ဘေးလူရကိုရှောင်တိန်ထွက်ပြေးနေကြရတယ်လို့ပန်းမြောင်ကျေးရွာကတူကပြောပါတယ
်ဒီနေ့ကမုတ်တာကဆေးချကြင်ကြပါဦးတယ်မဟုတ်ပါဘူး။ဘောင်းလုံးပြီးတော့ဒီစားကင်းကခတ်တယ်ရတော့လောလောဆယ်မရှိပါဘူ
း။ဒီနေ့မနက်ပိုင်းက18ကြိမ်လောက်ပြစ်တယ်လက်နက်ကြီးနဲ့မြောက်ဦးဘက်ကပြစ်တာဒေသခံတွေအကုန်လုံးလည်းထွက်ပြေးနေကြရပါတယ်။တခြားဒဏ်ရာရတာတို့ပါလို့တော့လောလောဆယ်မှာမရှိပါဘူးလို့သူကရခိုင်လိုပြောသွားတာပါ။အခုရပိုင်းတွေစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေပြင်ဒေသခံရဲသားတွေကိုပြစ်မှတ်ထားဖမ်းဆီးတာတွေရှိတယ်လို့အေအေရခိုင်တပ်တော်ကသတင်းထုတ်ပြန်ထားတာပါမနေ့ကဒီဇင်ဘာ12ရက်တရက်ထဲမှာပဲစစ်တွေမျိုးကိုရီးယားစိတ်ကမ်းနာမှာရန်နာထားတဲ့ဗုတ်ဆက်လီနဲ့တံပံတွေကရဲသားပြည်သူ30ကျော်ကိုဖမ်းဆီးသွားတယ်လို့မင်းမြမျိုးနယ်ပန်းမြောင်ကျေးရွာကဒေသခံ9ဦးကိုလည်းစစ်ကောင်စီကဖမ်းဆီးသွားတယ်လို့အေအေရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မနေ့ကစစ်တွေမြို့နယ်မှာဖမ်းဆီးခံရသူ30နီးပါးဟာလက်လုံလက်စားတံပံသမားတွေဖြစ်ပြီးခုလိုဖမ်းဆီးတာမျိုးတွေဆက်လုပ်နေမယ်ဆိုရင်နေစားလုံသမားတွေအတွက်စာဝတ်နေရေးအခက်အခဲကြုံလာနိုင်ပြီးဒေသခံပြည်သူတွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာတွေဖြစ်လာနေတယ်လို့စစ်တွေဒေသခံတို့ကပြောပါတယ
်ဒီမနေ့ကဆိုရင်ဒီတံပံသမားတွေကိုဖမ်းဆီးသွားတာတွေ့ရတယ်ပေါ့နော်ဆိုတော့ဒီတံပံသမားတွေကလည်းကျွန်တော်တို့ဒီနေ့စာဒီနေ့ဟိုလုံစားနေရတဲ့သူတွေဖြစ်တယ်အဲ့လိုမျိုးဖန်စီတွေထက်လုံနေမယ်ဆိုရင်ဒါစင်းချောင်းမှုတစ်ခုအနေနဲ့ဖြစ်လာပြီးတော့လုံနေစားအလုပ်သမားတွေအတွက်တော်တော်လေးစိုးရိမ်ရတဲ့အခြေအနေမှာတော့ရှိပါတယ်ခင်ဗျာဟုတ်ကဲ့
ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲပြန်လည်စတင်ခဲ့တဲ့နိုဝင်ဘာ23ရက်နေ့ကစပြီးရခိုင်ပြည်တွင်းကုန်စည်စည်းစိမ်မှုနဲ့ကုန်လမ်းရေလမ်းတွေအားလုံးကိုစစ်ကောင်စီကပိတ်ထားသလိုမျိုးရင်းစစ်ဆေးမှုတွေတင်းကျပ်လာပြီးအရက်သားဒေသခံတွေကိုစစ်ဆေးဖမ်းဆီးနေတာပါစစ်ကောင်စီအနေနဲ့အခုလိုရက်သားပြည်သူတွေကိုချိမ့်ချောက်ဖမ်းဆီးတာတွေမလုပ်တင်ကြောင်းလဲရခိုင်ဒေသခံတို့ကပြောပါတယ
်အဓိကတော့ကျွန်တော်ဒီပฏิပခတွေကအများဆုံးဖြစ်ရှင်းနိုင်တော့အကောင်းဆုံးပေါ်တော့ဒါပေမဲ့ဒါကစည်ရေးအရာဖြစ်စေနိုင်ငံရေးအရာဖြစ်စေဒါကပြည်သူတွေနဲ့လာလာမှမတက်ဆိုင်တဲ့အရာတစ်ခုဖြစ်တယ်ပေါ်တော့ဆိုတော့စည်ရေးကိုစည်ရေးနဲ့ပဲဖြစ်ရှင်းစေချင်တယ်ပေါ်တော့နိုင်ငံရေးအရာလည်းတို့လုံးတင်လုံးထိုက်တာကိုတို့ပဲဥပဒေပေါ်တင်ကားလုပ်စေချင်တယ်ပြည်သူတွေပေါ်မှာအခုလိုမျိုးပြင်းထန်ထားပြီးတော့အဲ့လိုအားရောတင်ချောက်တာတော့လုံးနေရတယ်ကိုတော့လုံးဝကန့်ကွက်ချင်ပါတယ်ခင်ဗျာဟုတ်ကဲ့
ပြီးခဲ့တဲ့နိုဝင်ဘာ23ရက်နေ့ကလည်းစစ်ကောင်စီနဲ့အေအေတက်ကြဖြစ်ပွားနေတဲ့တိုက်ပွဲအတွင်းမှာအေအေရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်အရအရသာတေဆုံးသူ30ကျော်နဲ့ထိခိုက်ဒဏ်ရာရရှိသူ100ကျော်အထိရှိနေပြီးဖမ်းဆီးခံရသူ100လောက်အထိရှိနေတာလည်းဖြစ်ပါတယ်တိုက်ပွဲတွေအထိနာနေတဲ့စစ်ကောင်စီဘက်ကတော့ရဲသားတွေကိုပြစ်မှတ်ထားပြီးလေကြောင်းရေကြောင်းကနေတိုက်ခိုက်တာတွေရှိတယ်လို့ကြေးရွာတွေကိုမိရှိုတာတွေလည်းရှိတယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာတွေ့ရပါတယ်စစ်ကောင်စီဘက်ကတော့အေအေအဖွဲ့အနေနဲ့အဲဒီကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်တယ်လို့ပြောဆိုထားတယ်လို့ကြေးရွာတွေကိုမိရှိုတာတွေမရှိဘူးလို့လည်းညင်းဆိုထားပါတယ်ခင်ဗျာ